မင်္ဂလာပါခင်ဗျာဒီနေ့ထဲရဲ့လီလိုင်းစီစဉ်မှာတော့အမျိုးသမီးတွေပေါ်ကျန်းဖက်အနိုင်ကျင့်မှုတွေကိုဘယ်လိုကာဝယ်နိုင်မလဲဆိုတာကိုဆွေးနွေးသွားမှာပါလာမယ့်တနင်္ဂနွေနေ့ရက်ဆိုရင်လည်းအမျိုးသမီးတွေပေါ်မှာအကျန်းဖက်မှုပပျောက်ရေးနိုင်ငံတကာနေ့ဖြစ်ပါတယ်ဆိုတော့အိမ်တွင်းအကျန်းဖက်မှုလိင်မဲဆိုင်ရာစောကားမှုတွေအပါအဝင်အမျိုးသမီးတွေပေါ်မှာအနိုင်ကျင့်ခံရတဲ့တဲ့င်းတွေမကြာခဏကြားလေးရှိရတဲ့မြန်မာနိုင်ငံမှာရောအမျိုးသမီးတွေပေါ်ကာဝယ်ပေးဖို့အရေးကြီးတာကိုဘယ်လောက်ထိနားလဲဘောပေါလက်ခံထားတယ်လေ။နောက်မြို့သမီးတွေအခွင့်အရေးကာဝယ်ဖို့ဘာကြောင့်အရေးကြီးတယ်လဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးသွားမှာပါ။ပင်နိုင်ဆွေးနွေးဖို့အတွက်ကိုဖိတ်ခေါ်ထားတဲ့ဒီအမျိုးသမီးရေးလှုပ်ရှားမှုတွေမှာတွေ့တွေ့ကြွကြွဦးဆောင်ပါဝင်နေတဲ့သူနှုတ်ကိုဖိတ်ခေါ်ထားပါတယ်။တူကတော့ကျွန်တော်ဒီရန်ကုန်တိုင်းအမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါ်စုစနာလှလှဆိုဖြစ်ပါတယ်။နောက်တူကတော့အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံအထွေထွေအတွင်းရမှုလွယ်ပုံငယ်ဖြစ်ပါတယ်။ဆိုတော့အရင်ဆုံးတော့ကျွန်တော်ဒီပင်နိုင်ဆွေးနွေးသူတွေရဲ့သုံးသပ်ချက်တွေကိုသိချင်ပါတယ်။ဆိုတော့ကျွန်တော်အရင်ဆုံးဟိုလွယ်ပုံငယ်ရဲ့သုံးသပ်ချက်ကိုသိကြပါလေခင်ဗျမြန်မာနိုင်ငံမှာကအခုလက်တလောအခြေအနေအရအမျိုးသမီးတွေပေါ်မှာအကျန်းဖက်တာတွေအပါဝင်ပေါ့လေဒီအနိုင်ကျင့်တဲ့လုပ်ရမျိုးတွေဟာဘလို့နေရာမျိုးတွေမှာဘလို့ပုံစံတွေနဲ့အတွေ့အကြုံများနေလဲခင်ဗျ
ဆမွန်နဲ့ပတ်သက်ပြီးတော့မှရဲကိုတိုင်ကြတဲ့မှုပေါင်းအာ1400ငါမှုခဲ့တယ်ပေါ့နော်2016မှာတော့1100ရှိခဲ့တယ်ဆိုတော့ဒီတိုင်ကြတဲ့အမှုတွေဒီလောက်ရှိခဲ့တယ်ဘလောက်ထိတရားရုံးမှရင်ဆိုင်ပြီးတော့မှဘလောက်ထိဒီဆောင်ခဲ့လေဆိုတဲ့ဥစ္စာကဒါရဲလက်ခံတဲ့အမှုအရာဒီလောက်တောင်ရှိရပါတော့။ဒီမှာတော့လက်လန်းမမီနိုင်သေးတဲ့ data ဒါအပြင်ဒီတိုင်းရင်းသားဒေတာတွေမှာဆိုလို့ရှိရင်ဟိုဒီ yes ခံရတဲ့အမှုပေါင်းတွေလည်းအများကြီးရှိနိုင်တယ်ပေါ့နော်။ဆိုတော့မြန်မာပြည်ဒီလုံးကိုလွှမ်းခြုံပြီးတော့မှကြည့်ရမယ်ဆိုလို့ရှိရင်ဘယ် data တွေမှာဖြစ်များဆုံးလဲလို့ပြောရမယ်ဆိုလို့ရှိရင်တော့နိုင်ငံလုံးအတိုင်းအတာနဲ့ဖြစ်နေပါတယ်။ဒီမြန်မာပြည်မှာဒီမှာတော့လိင်ပိုင်းဆိုင်ရာကြံဖတ်မှုကအလုံးထိထားသလိုဘတ်စကပေါ်မှာလည်းကြုံတွေ့နိုင်ရသလိုသင်ပြီးမိနာချင်းရဲ့လိင်ပိုင်းဆိုင်ရာဖြီးပါနှောက်ယှက်မှုတွေကြုံတွေ့ရတယ်အများဆုံးဖြစ်ပွားလာတော့ကျွန်တော်တို့မြန်မာနိုင်ငံမှာတိုင်းငံတွေကအများဆုံးဟုတ်ကျွန်တော်တို့တွေ့ရတယ်အာတိုင်းဒေသဒေသဘက်မှာဆိုလို့ရှိရင်လည်းဒီ6 point မရှိနေအဖြစ်တဲ့ data မှာဆိုလို့ရှိရင်တော့ဒီအနာပိုင်းအနာရှိတဲ့သူတွေရဲ့ဟိုဒီဆိုင်ရာဖြစ်ပါနောက်ရှမ်းမှုကိုကျွန်တော်တို့တွေ့ရတယ်အဟိုဒီအစိုးရဝန်ထမ်းတွေအပါအဝင်အခြားသောအနာရှိပုဂ္ဂိုလ်တွေရဲ့ဟိုဖုန်းကြီးကအစပေါ့နော်အဲ့လိုလိင်ပိုင်းဆိုင်ရာစံဖတ်မှုတွေဖြစ်ပွားတာကိုကျွန်တော်တို့တွေ့ရှိရပါတယ်
โอเคကျေးဇူးပါဆိုတော့ဒေါ်စုစနာလှလှဆိုးဟဲ့သဘောထားလဲကျွန်တော်ကြားချင်ပါတယ်ခင်ဗျကျွန်တော်ဒီမြန်မာနိုင်ငံရဲတပ်ဖွဲ့မှတ်တမ်းနေအရာဆိုရင်ပဲပေါ့လေဒီဆော့ဆော့ဒီဆီမလွပုံငယ်လဲဆွေးနွေးတော့ပါတယ်အရွယ်မရောက်သေးတဲ့သူတွေအပါဝင်အမျိုးသမီးတွေအာရမပြုချင်းခံရတဲ့အမှုတွေနောက်လိင်မဲဆိုင်ရာစော်ကားမှုတွေနဲ့ပတ်သက်တဲ့အမှုတွေတိုးလာနေတယ်ဆိုတော့တွေ့ပါတယ်ဆိုတော့ဒါကဖြစ်ရတဲ့တိုးလာတာလားတိုင်တန်းတာတွေတိုးလာလားဟိုဘလို့အခြေအနေမျိုးတွေကြောင့်ဒီလိုအမှုတွေပိုတည်လာရတာလဲဆီမ
ကျွန်မအနေနဲ့ကတော့ဒီမှတ်တမ်းတွေရတစ်နှစ်ပြီးတစ်နှစ်ပေါ့နော်ဒီဟိုဒေတာတွေကတိုးလာတယ်အဲ့ဒါလေကျွန်တော်တို့ကရဲကနေဟိုဥစားပေါ့နော်သူတို့ထုတ်လွှင့်တဲ့ဒေတာတွေပဲရတာဆိုတော့ဒါတိုးလာတော့သိထားနေပြီနော်အဲ့ဒီထဲမှာလည်းပဲအဆက်မပြည့်သေးတဲ့ကလေးတွေဟိုကျူးလွန်တဲ့အမှုတွေကပို့ပြီးတော့များတယ်ဆိုတာလေတွေ့ရတယ်ပေါ့နော်ဆိုတော့ဟိုတိုးလာတာတော့အရင်ကနေဆိုင်တော့ပို့ပြီးတော့များလာတယ်ပေါ့နော်သူတော့အရင်ကတော့ကျွန်မပြည်လောက်ဆိုလို့ရှိရင်တိုင်းနေရာပုံများတယ်ကိုပြည်နယ်ကြီးကတော့တိတ်မများလူကြီးကြောင့်လည်းဖြစ်နေထင်ပါရဲ့ရန်ကုန်ကတော့အများဆုံးပေါ့လေရန်ကုန်မန္တလေးအရာကြီးမကွေးပေါ့ဆက်ပြီးအဲ့ဒီတိုင်းနေရာအများဆုံးလို့ကျွန်မတို့သိရတယ်
โอเคโอเคဆရာမဆိုတော့ဆောဆောဟိုဆရာမလွယ်ပုံငယ်ဟိုတစ်ချက်ထောက်ပြသွားတာလည်းရှိပါတယ်ဟိုလက်နက်ကန်ပြပြဖြစ်နေတဲ့ဒေသတွေမှာတော့ဟိုတပိုင်းကလည်းဒီတရားဥပဒေစိုးမိုးမှုမရှိတဲ့အတွက်အမျိုးသမီးတွေပေါ်နိုင်တဲ့စီးနေလောက်ခံရတာပေါ့လေဒါပေမဲ့မျိုးကြီးပြကြီးတို့နေရာတွေမှာပါဒီအမျိုးသမီးတွေအနိုင်ကျင့်ခံရတာမျိုးကိုတိလက်ရောက်စော်ကားခံရတာတွေရောဘာကြောင့်လဲဒီတရားဥပဒေစိုးမိုးမှုအားနည်းတာကြောင့်မလဲဒါမှမဟုတ်ဒီလူမှုရေးတို့ယဉ်ကျေးမှုတို့အပိုင်းတွေမှာကန့်သတ်ချက်တွေကြောင့်မျိုးလား
โอเคအဲ့တော့ကတော့အများကြီးဖြစ်နိုင်ပါတယ်တရားဥပဒေစိုးမိုးမှုလဲပါတာရောနောက်တော့ဒီတရားဥပဒေစိုးမိုးမှုကို enforce လုပ်တဲ့เนาะတော်ကန့်ကြဲရဲ့ဝန်ထမ်းတွေရဲ့ဒီဖြစ်လေရှာလေတဲ့သဘောတရားတွေကိုတတိမထမ်းမိကြာဒီလဲပါနိုင်တယ်ဥပမာပြန် sensitive ပေါ့เนาะဒီကိစ္စမျိုးဖြစ်ပြီးဆိုလို့ရှိရင်အမျိုးသမီးတွေပေါ့ကြံဖက်ပြီးဆိုလို့ရှိရင်ဒီလိုပါဝင်ပတ်သက်လာတယ်ဆိုတော့နောက်အချို့ရင်းမှုတွေအရင်ဆုံးပေါ့နော်နောက်ပြီးရဲ့မှုတင်ဆရာဝန်နောက်ရှေ့နေတရားသူကြီးစသည်ပြီပေါ့နော် အဲ့ဒါကြီးကများတော့အပြင်အမျိုးသားကြီးဖြစ်နေရောက်ကြားရေပေါ့နော်အဲ့အဲ့တော့ဒီလူတွေကဒီ gender sensitivity ရှိရဲ့အခါမှာတော့ဒီတိုင်ရတဲ့လူကလည်းတိုင်ဖို့အတွက်တော့မဝတ်မရဲဖြစ်တယ်နောက်ပြီးတော့တစ်ခါလေတိုင်နဲ့အမှုကတောင်မှတော့တည့်ခံတော့သူတို့ဖက်ကိုတည့်ခံဖြစ်ပြန်တော့ရောက်သွားရမျိုးလေအဲကျမတို့တွေ့ရတယ်ပေါ့နော်ဆိုတော့ကျမတို့ကျမရဲ့မြို့နယ်ကြီးအထက်မှာဆိုလို့ရှိရင်ဘယ်လောက်ထိတောင်လဲဆိုတော့ဒီကလေးလေးတယောက်ကဒီမင်းဆိုင်ကကျူးလို့စော်ကားချင်းခံရတယ်။အဲ့ဒါကျမရဲ့ခင်ဗျားတော့တိုင်တိုင်းနဲ့တော့တိုင်တော့အဲ့ဒီမိသားစုကတော့တိုင်တယ်နေခင်းနှစ်နာရီလောက်ပေါ့နော်ကျမကဟိုဖုန်းဆက်တော့ဆက်နှစ်နာရီဆိုတော့သူတို့နှစ်နာရီလောက်ရောက်သွားတယ်လို့ပြောတယ်။ရောက်ရှိလာကြကျမကိုဖုန်းဆက်တယ်။အဲ့ဒါဒီမှာဆက်ကမပြီးသေးဘူးကျမကဒီလိုလုပ်ရမယ်။အကူရလည်းအရန်ပိုက်ဆံနေပြီအရန်လည်းကြောက်နေပြီဆိုတော့ကျမကလေးလိုက်တဲ့အခါမှာစကတ်မို့လေးလိုက်တဲ့အခါမှာနှစ်နာရီကြောက်နိုင်လေရက်မနာဒီကလေးကိုသူရချစ်ကြောင်းကုန်စင်ရောဒီလူဒါလဲသွားတယ်ရောဖြေရတဲ့ကလေးကတယောက်တည်းအဲ့လိုမျိုးပေါ့နော်ဟို sensitive မဖြစ်ဘူးမပေါ့နော်ဒီကလေးတွေကိုဒီလိုမျိုးကိုမျိုးပေါ့နော်ဘလိုလူမျိုးကနေတဲ့သူရဟိုစိတ်ခံစားမှုအမေကအောင်ကလေးမရမယ်ဆိုတာအစနော်ထရိနင်းတွေလည်းလုပ်ရဲနော်နောက်သူတို့ရဲ့ဟိုစာပေါ့နော်စိုင်းတွေပေါ့နော်မြင့်တင်ဖို့ရည်လည်းလုပ်ရဲလေးတမမြင်ပါလေ
ဟုတ်ကဲ့ဆရာမကျေးဇူးပါဆိုတော့ဟိုဆရာမလွယ်ပုံငယ်ကိုလည်းကျွန်တော်ဒါနဲ့ပတ်သက်လို့မေးချင်ပါတယ်နောက်တခြားမဟုတ်ဒီနှစ်ပိုင်းနေမှာပဲဒီလိုနောက်ဟိုဒီလိုလိန်ပိုင်းဆိုင်ရာအာရမပြုချင်းခံရတဲ့ကိစ္စတွေအပြင်ပေါ့လေဒီနှစ်ပိုင်းနေမှာဒီအိမ်ကူမိန်ကလေးတွေရေးရဆက်နှိပ်စက်ခံရတဲ့ဆိုတော့အဖြစ်အပျက်တွေလည်းဟိုသတင်းတွေတစ်ပြေးနဲ့ထွက်လာမျိုးတွေရှိပါတယ်ဒီရပိုင်းမှာပဲဒီဟိုးလေးတျော်ဖြစ်ခဲ့တဲ့သတင်းတစ်ခုဆိုရင်လည်းပဲဒီအိမ်ကူမိန်ကလေးတူပေါ့လေအင်ရှင်အမျိုးသမီးကအဆင်နဲ့လောင်းနေဟိုဒီလိုလှုပ်လိုက်လို့ဟိုမိန်ကလေးကမျက်စိတစ်ဖက်ကွယ်ပြီးတော့ကိုယ်ငါပြည့်ရွံ့တဲ့အထိဖြစ်တယ်ဟိုနောက်နောက်ပိုင်းမှာကျတော့ဟိုမိဘသူ့ရဲ့ဒီကလေးမရဲ့မိမမိဘကိုဟိုငွေချေးပေးပြီးတော့နင့်နာရေးပေးပြီးတော့ဟိုရောရေးပေးလိုက်တယ်နောက်ပိုင်းနှစ်နဲ့ချီပြီးဒီကလေးမလေးကိုပဲအိမ်မှာဆက်ပြီးခိုင်းထားတယ်ပေါ့နော်နောက်ပိုင်းကျမှဒီကိစ္စပေါ်လာတယ်ပေါ်လာပြန်တော့လဲဒီတွားတိုင်တော့နောက်ဆုံးလူကုန်ကူးမှုဥပဒေနဲ့အမှုဖွင့်တယ်ဆိုပြီးတော့ကျွန်တော်ကြားပါတယ်ဆိုတော့ဒါတွေကဟိုဘယ်နေရာတွေမှာဘလို့မျိုးတွေဟိုအလွယ်လွယ်အမှားမှားတွေဖြစ်နေတာမျိုးလဲ
အဓိကကကျမတို့မြန်မာပြည်မှာကဒီလိန်တိုင်းဆိုင်ရာနဲ့ပတ်သက်ပြီးတော့မှပြောရမယ်မဆိုရှင်နားလည်မှုပြန်မှနေတဲ့ဟာတွေရှိရဥပမာအားဖြင့်ဂျန်ဒါလို့ပြောရှင်အမျိုးသမီးနဲ့ပဲတက်ဆိုင်တယ်လို့ထင်တယ်နောက်တစ်ခုကမဒိန်းမှုဆိုတာကမဒိန်းမှုဖြစ်တယ်လိန်တိုင်းဆိုင်ရာအကျံဖတ်မှုတခြားလိန်တိုင်းဆိုင်ရာအကျံဖတ်မှုတွေကတွေ့နေမတူဘူးပေါ့နော်အဲ့တော့ဟိုသာမယပြုခြင်းမှုတို့ဟိုဟာတို့အဲ့လိုမျိုးကျေဆိုအဲ့လိုရှောင်ွက်ပြီးပြောတယ်ဆိုရှင်တခြားပြည်တွေတက်ရောက်သွားစီတယ်ပေါ့နော်ဆိုလိုချင်းဒီမှာဆိုလိုချင်တာကတော့ကျွန်တော်တို့မြန်မာနိုင်ငံမှာအဓိကပြောရမယ်ဆိုရှင်ဒီလိန်လို့ပြောတယ်ဆိုရှင်ဒါဟာမပြောတင်တဲ့ကိစ္စအရှက်စရာဖြစ်တဲ့ဟိုအဲ့ဆိုလူကြီးတွေကိုတပြောလို့မရဘူးဆိုမှငွေငွေလေးကလေးကကျွန်တော်ကိုရိုက်သွင်းခံရတဲ့အခါမှာဒီတကယ်လက်တွေ့မှာဟိုခံရခံရတဲ့အမျိုးသမီးတယောက်အတွက်ဒီမှာဒီမတိန်ချင်းခံရပါတယ်ဒီမှာပုပ္ပုလင်းလင်းပြောနိုင်ဖို့အတွက်ကတော်တော်လေးကိုဟိုအရန်ကိုခက်ခဲတယ်ပေါ့နော
်ဟုတ်ကဲ့ဆိုလိုတာဟိုရင်ချင်းမှုနဲ့ဓလေ့ထုံးစံနေဟန်တာဖြစ်နေတဲ့သဘောပေါ့
အဒီကနောက်တစ်ခုကဒီလေထုံးစံလဲပါသလိုဒီအများပြည်သူလူထုရဲ့နားလည်မှုပုံမှာလည်းအများကြီးတည်ရပေါ့နော်ခုနပြောလို့အမျိုးသမီးတယောက်ဟာသူမရင်းချင်းခံရပြီဆိုရှင်တဘွားတခုလုံးပြည့်စည်သွားပြီအဲ့ဒါအပြင်သူရဲ့ဒေးပေါင်းရှင်ကအမျိုးသမီးတွေပဲဖြစ်ဖြစ်အမျိုးသားတွေလည်းဖြစ်ဖြစ်သူ့ကိုပဲပြန်ပြီးလက်ညှိုးထိုးပြီးတော့မှအဖြစ်တင်တဲ့သဘောမျိုးပြန်တက်ရောက်စေရတော့အဲ့ဒီဟာတကြောင်မဟုတ်တကြောင်လားဆိုတော့ဒီလိုမျိုးဆက်ဖြစ်ပွားနေတာဒီဘာကြောင့်လဲဆိုတော့လူငယ်ချမ်းသာခွင့်ရနေလို့ကျင်းလို့ခွင့်ရနေလို့ပဲဖြစ်တယ်။သူ့လူသူတဲ့သူတွေကဒီကျင်းလို့ခွင့်ဆက်ရနေမယ်ဆိုရှင်ဒီလိန်တိုင်းဆိုင်ရာတက်ဖတ်မှုတွေကိုအားပေးရရောက်တယ်။အဲ့ဒါကြောင့်မို့ကျွန်တော်ပြောချင်တာကတကယ်လဲဒီလိန်တိုင်းဆိုင်ရာတက်ဖတ်မှုကိုပပျောက်စေချင်တယ်ဆိုရှင်တော့ပထမအဦးဆုံးချစ်ချင်းရရအရေးယူမှုတွေရှိရမယ်။နောက်အမျိုးသမီးတွေကိုတကယ်ကာကွယ်တဲ့ဥပဒေတွေရှိရမှာဖြစ်တယ်။ကျွန်တော်တို့နိုင်ငံမှာရှိနေတဲ့ဥပဒေတွေကဟိုးဟိုအင်္ဂလိပ်လက်ထက်ကလေးချစ်ကလေးအချင်းတုံးလာတဲ့ဥပဒေတွေဖြစ်တယ်။အဲ့ဒီဥပဒ ေတွေကဥပမာအားဖြင့်ရသပတ်ကြီးဆိုရှင်အခုခုနဲ့မကိုက်ညီတဲ့ဟာတွေကျွန်တော်တွေ့ရတယ်အဲ့လိုမကိုက်ညီတဲ့ဟာကိုခုချင်းကြီးတင်းတုံးနေတဲ့အခါမှာဘလို့မှရှင်းတော့အားမရှိဘူးပြီးရှင်ခုနပြောသလိုရဲရဲဒီဟိုအစိုးရဝန်ထမ်းတွေရဲ့နားလည်မှုကဟိုဒီလေတိုင်းဆိုင်ရာနဲ့ပတ်သက်ပြီးတော့မှလုံးဝဟိုအသိပညာဘုဒ္ဓတနဲ့ပတ်သက်ပြီးတော့မှအားနည်းနေတဲ့ဟာကိုကျွန်တော်တွေ့ရတယ်ဒါကြောင့်လဲဆိုခုနပြောသလိုလူကုန်မှုကပါလေဒီနိုင်ငံတကာစံချိန်ကနှုန်းကသတ်မှတ်ထားတဲ့လူကုန်မှုဆိုတာပါပဲလူတန်မှုဆိုတာပါလေမြေမှုဆိုတာပါလေလူအချမ်းလိမ်တန်းဆိုင်ရာအကျဉ်းဖတ်မှုဆိုတာပါကိုပြောရလဲအဲ့ဒီဟာတွေကိုတိတိကျကျမတိတဲ့အခါမှာဟိုအမှုတွေကိုဟိုပတ်စံပေးလိုက်တာနဲ့ရေရပေါ့ပေါ့ဖြစ်သွားအောင်အဲ့လိုမျိုးလိုက်လုပ်ပေးတဲ့ဟာမျိုးတွေလက်စားမှုတွေအများကြီးရှိနေတဲ့ဟာကိုကျွန်တော်တွေ့ရတယ်။နောက်တစ်ပိုင်းကကျတော့ဒီအာနာပိုင်ပေါ့နော်။အာနာရှိတဲ့လူဆိုတာကပတ်စံရှိတာလည်းဖြစ်နိုင်တယ်။အာဟိုခုနအစစုံတစ်ခုအာနာရှိရဲ့ဟိုလူတွေဖြစ်တဲ့အခါမှာဘလို့မှဒီအမျိုးသမီးတွေအတွက်တရားမျှတမှုရှာဖွေရအရေးကိုခက်ခဲပါတယ်။
ဟုတ်ကဲ့ပါခင်ဗျာဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းရှိနေပါတယ်တူဦးကတော့ကျွန်တော်တို့မြန်မာနိုင်ငံကဥပသိန်းဖြစ်ပါတယ်ဥပသိန်းသဘောထားလည်းဆွေးနွေးနေတာပဲဖြစ်ဖြစ်ဒီပင်နယ်ဆွေးနွေးနေတဲ့ပုဂ္ဂိုလ်တွေမင်းမြန်နေတာပဲဖြစ်ဖြစ်ဆွေးနွေးမင်းမြန်နိုင်ပါတယ်ခင်ဗျာ
အဲဟုတ်ကဲ့ပါခင်ဗျာဒီအမျိုးသမီးတွေကိုကျွန်တော်တို့ကျွန်တော်တို့ဥပသိန်းပါနော
်ဟုတ်ကဲ့
ဒီတွေကိုကျွန်တော်တို့ကာကွယ်ဖို့ချိန်ဆက်ဖို့ဆိုတော့ကာပါဥစ္စာအနေနဲ့ဒါကျွန်တော်တို့ဒါထုံးဆောင်ကြည့်တာနော်ဆိုတော့အားနိုင်တယ်ဆိုရင်ကာပါဥစားရင်းနဲ့လူကောင်ပြည်မှာမှာရှင်းဖြစ်တဲ့ဖြစ်ပါတယ်။ဒီတော့ကျွန်တော်တို့ကာဝေးရမှာပေါ့ဗျာ။ဒါကာဝေးရမယ်ဆိုတော့မြေကြီးတွေကိုယ်တိုင်ကလည်းဒီစိတ်ကိုကာဝေးတဲ့အသိတရားကိုရှိဖို့လိုတယ်လေ။ဒီလိုချင်းကျွန်တော်တို့ကိုယ့်ကိုကြားကောင်းအောင်မဖြစ်ဖို့လေ။ဒါနေရာကိုမြင့်တင်တာဖြစ်ကြပါတယ်။ဒီကိစ္စတွေဒီမြေကြီးရဲ့ဒီဖြစ်သွားတဲ့ကြံစည်ကိုတိုင်တဲ့ဥပဒေဝင်ပိုင်းတွေကလည်းပဲကျောင်းသူရဲ့သူသေးတဲ့ခါဒီမှာသူရဲ့လူကိုသူခံပြမဖြစ်သွားအောင်စုံလုံးပြဆိုတာဆိုလို့လုပ်ပါတယ်ဒီဒီကိုကာကွယ်နေရမှာကိုယ့်ကိုကာကွယ်သူလို့ဒီဘောနဲ့ဘယ်လိုဆောင်ချက်ပြလဲလို့ပါတယ်ဒီလိုချင်ဒီလေးစစ်ပြပါဒီကျွန်တော်ဘယ်လိုဒီလက်ဆောဒီအမျိုးသမီးတွေကိုဘယ်လိုကာဝေးမလဲဘယ်လိုသိသိကြကြသူသိနေသူလဲဒီနေ့ခေဒီသူတဲ့ပြောင်းလဲလာဖို့ကျွန်တော်တို့ခင်နေတဲ့ခင်နေလဲနေကြကျွန်တော်တို့သိနေပြီးတော့ဒါကိုအမဟော
ဟုတ်ကဲ့
ကျင်းရတာတစ်ခုပြီးတော့ကျွန်တော်တို့ကသူ့ကိုပြောထောင်ပြီးတော့ဒါတယောက်နဲ့ပြသိချသွားမဲ့ရည်စည်ရှိပါလေ
ဟုတ်ကဲ
့ဒါမှလည်းကျွန်တော်တို့မြေကြီးရလဲဘယ်လိုနေရမလဲဆိုတာအဲ့ဒီကိနာမယ်ရှောင်းတင်ငန်းကြရမှာကယူပီလီကိုစော်ရတဲ့လင်းလင်းခင်ရဖြစ်ဖြစ်ဘာလို့ဖြစ်ဖြစ်အဲခါရအင်္ဂလိပ်တွေဖြစ်စော်ရတဲ့ပေါ်ကိုကျောင်းသားအရွယ်ကစဒါဘယ်လိုဖြစ်ဖြစ်မယ်ဘယ်လိုဒါထူတာကိုကျွန်တော်တို့သိဖို့လိုပါတယ်အင်ကြားထားဖို့လိုပါတယ
်ဟုတ်ကဲ့ဥပသိန်းဆွေးနွေးရကျေးဇူးပါကျွန်တော်နောက်ထပ်ကျွန်တော်တို့အီးမေးလ်တွေ Facebook တွေပို့ပို့ထားတာတချို့လည်းရှိပါသေးတယ် Facebook ကစာတချို့တော့မဆုမမဲ့ဖတ်ပြပေးပါဦးခင်ဗျ
ဟုတ်ကဲ့ပါရှင်ဒီကိုအောင်ဆိုတဲ့အကောင့်ကတော့အိမ်တွင်းအကြမ်းဖက်မှုဆိုတာတော့အဲ့လောက်ကြီးလို့မယ်မထင်ပါဘူးတဲ့လင်းမရပဲဟာအရွယ်မတူပဲမတရားအတင်းအာဓမပြုကျင်တာနဲ့ငါယောက်ျားဆိုပြီးအလိုမတူပဲအာဓမပြုကျင်တာမျိုးကိုဥပဒေနဲ့အရေးယူပေးနိုင်မှာတော်ရကြပါလိမ့်မယ်တဲ့လင်းနဲ့မရအိမ်တွင်းအကြမ်းဖက်မှုဆိုတာဂျားနှကြဘဲဂျားမှဝင်မကောင်းပါဘူးဆိုတာလိုပဲသူ့အကြောင်းနဲ့သူရှိပါတယ်တဲ့တကယ်လို့သူတို့ရဲ့အိမ်ဆောင်ရေးပြေလည်သွားရင်တော့ဂျားဝင်တဲ့သူသားအမုန်းနဲ့ကြံခဲ့ပါလိမ့်မယ်တဲ့ဝေးလာဆိုတဲ့အကောင့်ကတော့ဟုတ်ခဲ့တဲ့အမျိုးသမီးတွေပေါ်အကျန်းဖက်စော်ကားခံရမှုအပေါ်မှာအကာအကွယ်ပေးဖို့တကယ်အရေးကြီးတာပါတဲ့ဘာလို့လဲဆိုတော့သူတို့ကအားနွယ်သူအားနည်းသူတွေပါဒီလိုပြဿနာတွေနဲ့တွေ့ကြုံရင်ဆိုင်ရတဲ့အခါမှာပြန်လဲခုခံနိုင်မှုရုံးထွက်ဖို့ဆိုတာလည်းမလွယ်ကူလှပါဘူးတဲ့နောက်ပြီးသူတို့ကအရှက်နဲ့တိတ်ခါကိုအသက်ထက်ပိုပြီးတန်မိုးထထက်ကြတဲ့သဘာဝရှိပါတယ်တဲ့အိမ်တွင်းရေးအကျန်းဖက်မှုဆိုတာကတော့ဝင်ရောက်ဆွတ်ဖက်ဖြည့်ရှင်းရခက်ပါတယ်တဲ့လူကြီးတွေစကားတိုင်းမှာပဲဂျားတုံးဂျားဘဲဂျားမှဝင်လို့မကောင်းပါဘူးတဲ့ကျွန်တော်ကိုယ်တိုင်ဂျားဝင်ခဲ့ဘူးပါတယ်တဲ့နောက်ဆုံးတော့သူတို့ချင်းချင်းပြန်ပြီးတော့ပြေလည်ပြီးတော့ကျွန်တော်ကအမုံအဖက်တင်ကြံခဲ့ရပါတယ်တဲ့ဒီလောက်ပါပဲကျွန်တော်ကမကွေးတိုင်းဒေသကြီးနတ်မောင်မြို့နယ်ကြက်တောက်တွင်ကျေးရွာကမောင်သိန်းလင်းပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒီစာရီဆော့ဆော့ဆွေးနွေးသွားတဲ့အထက်မှာဆိုရင်ဒီအမျိုးသမီးတွေပေါ်အကျန်းဖက်တာအနိုင်ကျင့်တာတွေကိုဒီအမျိုးသားတွေကိုယ်တိုင်ကလက်မခံတဲ့သဘောထားတွေ ကြားပါတယ်။ဒါပေမဲ့အိမ်တော်ရေးပြဿနာမှာကြားမဝင်သင့်ဘူး။နောက်အမျိုးသမီးရဲ့ဝတ်စားစင်မှုတွေကလည်းပြဿနာရဲ့ဇေဒီပိုင်းဖြစ်နေတယ်ဆိုတော့အမြင်အနေနဲ့ဒီထဲမှာတစုံစားတွေ့ရပါတယ်။ဆိုတော့ကျွန်တော်ဟိုဒေါ်ဆုစနာနှစ်လဆုအဆွေးနွေးစီမှာလည်းဒီအမျိုးသမီးရေပေါ်ကိုတိလက်ရောက်အနိုင်ကျင့်စော်ကားတဲ့လုပ်ရက်တွေနောက်ဒီအမျိုးသမီးရေပေါ်အကာအကွယ်ပေးဖို့လိုအပ်ချက်တွေပေါ်မှာဒီမြန်မာလူထုကြားမှာဟိုတိတိကျကျရောလေးလေးနက်နက်ဟိုနားလေသဘောပေါက်ကြရလို့ယူဆလာဆရာမှာအခုဒီအမြင်တွေပေါ်မှာသုံးသပ်မယ်ဆိုရင်
အစမအနေနဲ့ကတော့အဲ့ဒီဥစ္စာတော့နည်းနည်းဟိုလွယ်နေပြီလို့ထင်ပါတယ်။ဒီအမျိုးသမီးတွေဝတ်စားခင်မှုကြောင့်နော်သူတို့ကဥစ္စာပေါ့နော်သူတို့ကအားနည်းလို့ကာကွယ်ပေးဖို့လိုတယ်။အဲ့တော့ဒီကအဓိကမဟုတ်ပါဘူး။အဓိကတော့တမတို့ကဥပဒေအားကောင်းအောင်လုပ်ရမှာပါ။တမတို့ဟိုဥစ္စာပေါ့နော်ခင်းနဲ့မညောခုနကဆရာမပြောသလိုပဲခင်းနဲ့မညောညီရဲ့ဥပဒေကိုတမတို့ပြန်လို့ပြင်ရမယ်။နော်နောက်ပြီးတော့ဥပဒေအားနည်းတာကိုနော်ဒီ enforce လုပ်ဖို့ကြိုးစားနေနေကိုလည်းကျမတို့သူ့ရဲ့အသိပညာကိုပေးရမယ်။နောက်ပြီးတော့ခုနကဥပဒေကြိုးရတယ်ကျမထောက်ခံပါတယ်။နော်တောင်းပင်ငန်းစာတည်းကအစပေါ့နော်ဒီမျိုးသမီးတွေကိုလေးစားဖို့နော် respect ပေးဖို့နောက်ပြီးတော့ gender နော်ဥစားပေါ့နော်ဒီ gender ဥစားတမနဲ့ဆိုင်တဲ့အသိပညာကိုတိုးပွားဖို့ပေါ့နော်အဲ့ဒါကတော့မိမိကလေးကတောင်းပင်ငန်းစာမှာဒါကျမတို့လူအတိုင်းဝိုင်းကိုရင်ကျေးတဲ့လူအတိုင်းဝိုင်းတယောက်နဲ့တယောက်နော်ဒီဟိုလေးစားတက်တဲ့အတိုင်းဝိုင်းဖြစ်အောင်ကျမတို့ကဓာမီနေကြတဲ့ကျမတို့ကဒါပညာရေးထဲမှာကျမတို့ကဖြစ်ပြရမှာဖြစ်ပါရဲ့နောက်ပြီးတော့ကျွန်တော်ဥစားပေါ့နော်ကျမတို့ဒါလစ်တော်ကိုယ်စီတူဖြစ်တဲ့အတွက်ကြောင့်ဒါကျမတို့ဘက်ကနေလုပ်တဲ့အားလေးနဲ့ဒီမှာပြောပြခြင်းပါရဲ့အဲဒါ2019ဇန်နဝါရီလမှာဆိုလို့ရှိရင်ကျမတို့ရေသားလို့တော်ရနေပြောမေးခွန်းမေးတယ်ဒီတဲ့အခါမှာဒီအထူးသဖြင့်ပေါ့နော်ဒီအသက်မပြည့်တဲ့ကလေးတွေပေါ့နေနိုင်ဆိုင်ချမ်းထက်မှုပေါ်မှာတော့တရားရုံးတွေကနေပြီးတော့ဒီအရေးဟိုဥပဒေအမိန့်ချမှတ်တာရအရန်ရော့ရဲဥပမာဖြစ်လပိုင်းပေါ့နော်၃လလို၆လလို့အဲ့လိုမျိုးနှစ်ပါးတစ်နှစ်နဲ့အဲ့လိုမျိုးတွေလည်းရှိရတဲ့ကြောင့်ပေါ့နော်ဒါကိုကျွန်တော်တို့ reinforce လုပ်ဖို့ဆိုတော့မေးဖို့မေးရအဲ့ခါမှာတရားရုံးကလည်းပဲဒီတက်ငယ်မသိဘောနော်ကျွန်တော်တို့နိုင်ငံရဲ့ပြပန်းတဲ့အရာဆိုလို့ရှိရင်ဆစ်ဆောင်နဲ့အောက်မှာရှိရဲ့နော်ကလေးတွေနော်မိန်းကလေးတွေကိုနော်မကိန်းချင်လို့ရှိရင်ဒီလူတွေဒီတသက်တကြုံမှနော်တသက်တကြုံကြောက်ခံဖို့ဆိုတော့သူအထူးညာချက်ဆိုတော့ထုတ်ထားပါတယ်အဲ့ဒါကိုအခုမြန်မာနိုင်ငံတစ်ဝန်းလုံးမှာရှိတဲ့တရားရုံးတွေအားလုံးတရားပြည်တွေအားလုံးနဲ့လက်မတွဲထားရပါတယ်နော်အဲ့ဒါကြောင့်မလို့ကျမတို့ဒါမြစ်တော်ရဲ့တတိကဝဖြစ်တဲ့အတွက်ကြောင့်ကျမဒီနေရာနေပြောဒါတော့တကင်းစကားပြောချင်တာကဘယ်တရားရုံးမဆိုတရားသူကြီးတွေမဆိုဒီတကယ်မတင်case တွေကိုသူတို့တသက်တကြုံမချဘူးဆိုလို့ရှိရင်ဒါရောကိုယ့်ရဲ့သက်ဆိုင်ရာလူတော်ကိုယ်ကိုတန်ကြားလို့ရပါတယ်လူတော်ကိုယ်ကနေတခါလူတော်မှာပြန်ပြီးတော့မိမှဖြစ်ပါတယ်အဲ့ဒါရှိပါတယ်ဟုတ
်ကဲ
့နောက်ပြီးတော့ဒီဩဇာပေါ့နော်ကျမတို့ကျမကိုယ်တိုင်ပဲဒါလွတ်တော်မှာမေးခဲ့တယ်ဩဂတ်စ်လတုန်းကဒီကလေးသူငယ်နဲ့ပတ်သက်တဲ့အမှုတွေတော့ကြံ့ကြာရဲ့ပြိစာနော်အဲ့ဒါကိုလည်းပဲအခုနော်ဒီဟိုတရားလွတ်တော်ကျုပ်ကနေပြောဒီကလေးသူငယ်တွေနဲ့ပတ်သက်တဲ့အမှုဆိုလို့ရှိရင်၆လအတွင်းကိုအပြီးနော်ဒါဆက်မရမယ်နော်စီရင်ချက်ဆက်မရမယ်ဆိုပြောတာအမိတ်ကြီးထုတ်ထားပါကြာလွတ်တော်ကိုယ်စီတွေကဒီကျမတို့ကတော့ check and balance ဆိုလုပ်လို့ရတယ်၊ management လုပ်လို့ရတယ်။ကျမတို့လည်းပဲစက်နိုင်ကြောက်ထားတွေကိုကျမတို့လွတ်တော်ထဲမှာလုပ်နေပါတယ်ဆိုတဲ့အကြောင်းကိုလည်းကျမပြောပြခြင်းပါတယ်
။ဟုတ်ကဲ့ကျေးဇူးပါဆရာ။ဟုတ်ကဲ့။
ဟိုဥစ္စာပေါ့နော်ဒီဥပဒေပေါ့နော်ဒီမျိုးသမီးရောက်ပေါ့အကြံဖက်မှုမှာကခဲ့ရဥပဒေဆိုတာ2000နဲ့နော်73လေးရနေတော့စပြီးပြင်ဆင်နေဟိုရေးနေရပေါ့နော်အခု2018မှာဒါလွတ်တော်တော့မရောက်သေးဘူး။ဒီမှာဒီလောက်ဆိုလို့ရှိရင်ရှင်းနေကြုံတို့နောက်ပြတ်သက်ခံရဒီဝင်ကြီးဌာနတွေကလည်းသူတို့ဟိုဥစားပေါ့နော်ပြင်ဆင်နေရတယ်လို့တော်လေးကိုရောက်လို့ရှိရင်တော့ကြာတမတို့အကောင်းဆုံးဖြစ်အောင်တော်ဆွေးနွေးသွားမှာပါ
ဟုတ်ကဲ့ဆရာမဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုနောက်ထပ် email နဲ့ပို့ပို့ထားတာတွေလည်းရှိနေပါသေးတယ်ဒါတွေကိုလည်းအခုတစ်ခါလဲပေါ်ပြကြမှာတူဦးကတော့ကျွန်တော်တို့ဒေါက်တာကျော်ရှင်ပို့ပို့ထားတာပါမြန်မာနိုင်ငံကမဆုမုံမဲ့ဖတ်ပြပေးပါခင်ဗျ
မြမဒလိမှာအမျိုးသမီးများကိုအခွင့်အရေးပေးလေရှိပါတယ်။ရှေးတုန်းကတော့အိမ်ရှင်မများဟာအိမ်နွေးမှုလို့တိန့်ထုတ်သေးချာဆိုသလိုနေခဲ့ကြရပါတယ်။ဒါကြောင့်တားကိုသခင်လင်ကိုဖျားဆိုပြီးပြပြရည်ရည်နေခဲ့ကြတာပါ။ပြဿနာကြီးကြီးကျယ်ကျယ်မရှိခဲ့ကြပါ။အခုတော့လောကဓာတ်ပညာတွေထွန်းကားလာတော့အမျိုးသမီးတွေလည်းပြောင်းလဲကုန်ပါပြီ။ခင်မွန်းတယ်တွေနဲ့အတူဒိုးဒူပေါင်ဘက်ဝင်ငွေရှာနေကြတော့ ဖျားလိုမျိုးကိုးကွယ်စရာမလိုတော့ပါဘူး။ဒါပေမဲ့တချို့သောအုပ်စုတွေမှာတော့အိမ်တွင်းအကြမ်းဖက်မှုတွေကရှိနေလေရဲ့။ဥပမာအရက်သမားရွှေပြောင်းလှုပ်သားစတဲ့ခင်မုန်းနေရဲ့ဇနီးမယားတွေကတော့ကန့်ခေနေသေးပါအိမ်နောက်ရေးဖောက်ပြန်လို့အိမ်တွင်းအကြမ်းဖက်မှုခံရတာကတော့တိတ်မများဘူးထင်ပါတယ်။အမျိုးသမီးတွေလိန်စော်ကားခံရမှုအနိုင်ကျင့်ခံရမှုဒီနှစ်ခေတ်မှာတိတိတသားကြီးကိုတိုးလာပါတယ်။ယနေ့လူငယ်တွေကြားရော့မှပါရှေ့ထွက်လာကြပါတယ်။လေတိုက်တော့အမိုက်ပါလာတာပေါ့။မြမရိုးရာနဲ့မလျှော်တဲ့နိုင်ငံသားယဉ်ကျေးမှုအပြောအဆိုဝစ်စားစင်ရင်မှုအနေထိုင်အမှုအကျင့်အတော်ကိုပြောင်းသွားပါတယ်။လူမှုမီဒီယာတွေရဲ့ရိုက်ချက်ကလည်းအတော်ပြင်းပါတယ်။အမျိုးသမီးတွေလျှက်ပေါ်လော်လီလို့အစော်ကားခံရတယ်လို့တော့တစ်ဖက်သက်မပြောချင်ပါဘူး။ယောက်ျားတွေကလည်းအတင့်ရဲလာပါတယ်ဥပဒေတွေပြစ်ဒဏ်တွေကိုမကြောက်တဲ့ကာလကြီးများလားလို့တောင်ထင်မိပါရဲ့အကြံကလေးပေးပါရစေရှေးကလို့တဦးချင်းစီကမိမိကိုယ်ကိုစောင့်ထိန်တတ်ဖို့လိုနေပါပြီမြမမကလေးတွေလည်းမြမလိုပဲလှစေချင်ပါတယ်အယိုးပေါ်အရွက်မဖုံးစေချင်ပါဘူးအရက်ထုတ်လို့ရောင်းချတောက်သုံးမှုကိုအစိုးရကလည်းကြက်ကြက်မှတ်မှတ်ထိန်းချောင်းတင်ချောင်းပါဗျာကျေးဇူးတင်ပါတယ်
ဟုတ်ကဲ့ဒါတော့ဒေါက်တာကျော်ရှင်ရဲ့ပေးစာပါနောက်စာတစ်စာကတော့ကျွန်တော်တို့မောင်တက်တနာပေးပို့ထားတာပါအမေရိကန်ပြည်ထောင်စုကမအီးတန်စင်ဖတ်ပြပေးပါဦးခင်ဗ
ျဟုတ်ကဲ့ပါအကျန်းဖက်ခံရမှုတွေကိုအကာအကွယ်ပေးမဲ့တိကျခိုင်မာတဲ့ဥပဒေတွေမရှိတဲ့အပြင်ဘေးပတ်ဝန်းကျင်ကလည်းအလေးနက်ထားဖြည့်ရှင်းပေးရမျိုးအလွန်နည်းပါးလှပါတယ်ဒါပြင်ဘက်လိုက်မှုနဲ့အခရီးတရားကင်းစင်တဲ့တရားစီရင်ရေးစနစ်အမှောင်ဖုံးနေတာကြောင့်လိမ်ပိုင်းဆိုင်ရာအကြမ်းဖက်ခံရရင်တော့မှအချက်နဲ့တိတ်ခါကိုငဲကွက်ပြီးတော့ဘသူကိုမှမတိုင်ရဲကြပါဘူးအဆိုးဆုံးကဆင်းရဲမွဲတေခြင်းပညာရေးနိုင်ပါခြင်းနဲ့မမြင်တွေ့ရတဲ့ကံကြမ္မာယူဆကိုဆွဲကင်ထားခြင်းကလည်းခွဲခြားဆက်ဆံခံရမှုအတွက်အကြောင်းရင်းတစ်ခုလို့ယူဆမိပါတယ်တကယ်တော့ယောက်ျားနဲ့မိန်းမအားလုံးကလူသားတွေပါမျက်တော်အချင်းကိုကြည့်နေသူတိုင်းမြင့်မြတ်ကြတာကြီးပါပဲဒီနေ့အဖက်ဖက်ကယူရင်းပြက်စီနေတဲ့နိုင်ငံတော်ကိုအကြက်တဲဘောင်းဆောင်ကြားကနေပြီးတော့ဥဆောင်တိဆောက်ပေးနေသူကအမျိုးသမီးကြီးဖြစ်တဲ့အမေစုပါမြင့်မြတ်ပါတယ်ဆိုတဲ့ယောက်ျားတွေကအမေစုအနောက်မှာမဟုတ်ပါလားထို့နည်းတူမြန်မာဒီမိုကရေစီအရေးစီးပွားရေးလူမှုရေးနိုင်ငံရေးအဖက်ဖက်မှာယောက်ျားတွေနဲ့ဒန်းတူရောယောက်ျားတွေကိုဥဆောင်လှုပ်ရှားနေသူတွေဟာပြည်တွင်းပြည်ပအများပြားပါပဲကျွန်တော်ရဲ့အမြင်အရယောက်ျားလည်းမမြတ်ဘူးမိန်းမလည်းမမြတ်ဘူးမြတ်သောအချင်းကိုကျင့်ပြီးမြင့်မြတ်အတွေးခေါ်အယူဆတွေနဲ့ဥဆောင်လှူရှားနေသူတွေအားလုံးကိုတန်းတူပဲလို့မြင်မိပါတယ်နောက်ဆုံးအနေနဲ့ဆွေးနွေးရရင်အိမ်တော်တစ်ခုမှာပညာလဲတက်တယ်ဥဆောင်မှုလည်းပေးနိုင်တဲ့သူကသာအိမ်တော်ဦးစီးလို့သတ်မှတ်သင့်ပါကြောင်းဆွေးနွေးလိုက်ရပါတယ်ဆိုပြီးတော့မောင်တဒနာကရေးသားထားတာဖြစ်ပါတယ်
ဟုတ်ကဲ့ကျေးဇူးပါနောက်စာတစ်စောင်ကတော့ကျွန်တော်တို့ဥစိန်မောင်မိထီလာမျိုးဖြစ်ပါတယ်သူစာကတော့နည်းနည်းရှည်ရအတွက်လူရင်းချက်တချို့ပဲကိုအောင်ဖတ်ပြပေးပါဦးခင်ဗျာ
မြန်မာနိုင်ငံမှာအမျိုးသမီးတွေလိမ်မိုင်းဆိုင်ရာအကြမ်းဖက်ခံရတဲ့အမှုတွေများနေရတဲ့အကြောင်းနဲ့ပတ်သက်ပြီးတော့အချက်၄ချက်ကိုအလေးထားပြီးတော့သုံးသပ်မိပါတယ်။နံပါတ်၁ကစီးပွားရေးနှိမ့်ချပြီးတော့ဆင်းရဲမွဲတေနေတာ။နံပါတ်၂ကအခြေခံပညာနဲ့ဗဟုသုတဘာသာရေးအဆုံးအမတွေကိုနာခံမှုနှေးပါနေတာ။နောက်စဉ်းစားဆင်ခြင်နိုင်မှုအားနည်းနေတာ။နံပါတ်၃က IT နည်းပညာတွေရဲ့ဆွဲဆောင်မှုနဲ့ IT နည်းပညာကိုတလွဲအသုံးချနေတာ။နံပါတ်၄ကတရားဥပဒေစိုးမိုးမှုမှာအားနည်းနေရလို့ကြောင့်ဖြစ်တယ်လို့သုံးသပ်မိပါတယ်။ဒါကြောင့်အထက်ပါအချက်၄ချက်ပေါ်မှာနိုင်ငံတော်အစိုးရ NGO တွေလူမှုအကျိုးဆောင်အဖွဲ့တွေဘာသာရေးပိုင်းဆိုင်ရာပုဂ္ဂိုလ်တွေကလေးနဲ့ထားပြီးတော့စီမံကိန်းစီမံချက်တွေချပြီးထိထိရောက်ရောက်ကင်တယ်ဖြည့်ရှင်းဆောင်ရွက်သွားနိုင်မယ်ဆိုရင်မိန်းကလေးတွေကိုလိမ်မဲဆိုင်ရာအကြမ်းဖက်ခံရမှုတွေကျဆင်းသွားလိမ့်မယ်လို့ယူဆကြောင်းဆွေးနွေးလိုက်ပါတယ်ခင်ဗျာ။
ဟုတ်ကဲ့ဒါကတော့မိထီလာမျိုးကဥစိန်မောင်ရဲ့ဆွေးနွေးချက်ပါဆိုတော့တခုရှိရတော့ဗောလေလူတွေရဲ့စိတ်နှိမ်စိတ်ထားတွေကလည်းချက်ချင်းလငယ်ဟိုပြောင်းမှာမဟုတ်လို့ပဲနိုင်ငံရေးစနစ်ဥပဒေပြည်ရေးပိုင်းနေမှာလည်းချက်ချင်းလငယ်ပြောင်းလဲတွေမဖြစ်နိုင်သေးတဲ့အခြေအနေမျိုးမှာအမျိုးသမီးတွေကိုအကာအကွယ်ပေးနိုင်အောင်လက်လှုပ်တင်တာလက်တွေလှုပ်လဲလှုပ်နိုင်တာတွေဟိုဘာတွေများရှိမလဲမတ်လွယ်ပုံငယ်ဆွေးနွေးပေးပါလားခင်ဗျာ
ဟိုအဆုံးကျွန်မပြောချင်တာကဟိုawareness လို့ခေါ်တဲ့ဒီအသိပညာတွေတော့လောက်ဖို့လိုတာပေါ့နော်အသိပညာလို့ပြောတဲ့အခါမှာလူတိုင်းလူတိုင်းကဒီလိမ်ပိုင်းဆိုင်ရာကြံဖတ်မှုဒီဒီမရင်းမှုအပါဝင်တခြားသောလိမ်ပိုင်းဆိုင်ရာကြံဖတ်မှုတွေကရာဇဝတ်မှုဖြစ်တယ်ဆိုတဲ့အကြောင်းအရပထမဆုံးနားလည်ရမယ်။နောက်တစ်ခုကကျွန်တော်တို့မြန်မာနိုင်ငံမှာကခုနပြောလို့တရားဥပဒေစိုးမိုးမှုလို့ပြောလိုက်တဲ့အခါမှာအရင်ကိုကျေပြတ်ပါတယ်။ဒါမဲ့ပထမဆုံးချက်အနေနဲ့ဟိုလုံနိုင်တာတစ်ခုကဘာလဲဆိုရင်ဒီခုနကျူးလွန်နေတဲ့လူတွေကိုကျမတို့ကတကယ်ကိုအရေးယူပြီးတော့မှတာဝန်ယူမှုတာဝန်ခံမှုရှိအောင်လုပ်နိုင်တယ်ဆိုရှင်တော့တစ်ဖြည်းဖြည်းနဲ့ကျမတို့ဒီလိမ်ပိုင်းဆိုင်ရာနဲ့ပတ်သက်ပြီးတော့မှပြောချနိုင်မှာ short term နဲ့ဖြစ်ပါတယ
်။ Okay ဆိုတော့ဒ
ီကျမတို့နိုင်ငံမှာက
Okay ပြောပါခင်ဗျာ
။လောက်ဆောင်ဆရာတွေကတော့
လုံဆောင်ကြရတော့အများကြီးရှိပါတယ်။ဥပမာပြောမယ်ဆိုလို့ရှိရင်ခုခေတ်လူငယ်တွေခုနပြောသလိုနားလည်မှုရနေတဲ့ဟာတွေရှိရင်မှန်ပါတယ်ခင်နဲ့အညီလိုက်ပြီးတော့မှဥစ္စာစီရင်တဲ့ဟာတွေတော့ရှိရဲ့အဲခင်နဲ့အညီဥစ္စာစီရင်တဲ့အတွက်ကြောင့်လင်းပိုင်းဆိုင်ရာပုံများလာတယ်လို့တော့ဒီမှာတော့လက်မခံဘူး။ဒါကြောင့်လဲဆိုလို့ရှိရင်ကျွန်တော်ပိုင်းရင်းသားဒေတာဘက်မှာအဖွားကြီးဟို56နှစ်60တော်ရှိတာတော့မှလင်းပိုင်းဆိုင်ရာတန်ဖတ်မှုကိုခံစားနေရတယ်။ဒီအဖွားကြီးတွေကဟိုအဝတ်ကိုလည်းလုံလုံချုံချုံဝတ်ထားတယ်အဲပြီးရှိရင်ဒါမှလည်းဒီဟိုခေါပေါ်ဒီပေါ်ဝတ်ထားတဲ့ဟာလည်းမရှိဘူး
။
ရုပ်ရည်အရာကြည့်ရမယ်ဆိုလို့ရှိရင်လည်းလုံးဝဆွဲဆောင်မှုရှိပါဘူး
အမျိုးသားတွေကိုအဲ့လိုမျိုးဆွဲဆောင်ပြီးတော့မှလောက်ဆောင်ရတယ်မလွယ်ပုံလေးကျွန်တော်တို့ဆွေးနွေးပွဲအချိန်နဲ့တလောက်ပဲရတဲ့အတွက်ဒီမှာပဲရနောက်ခွင့်ပြုပါပါဝင်ဆွေးနွေးပေးတဲ့အမျိုးသမီးများဖွဲ့ချုပ်မြန်မာနိုင်ငံကလွယ်ပုံငယ်နောက်ရန်ကုန်တိုင်းအမျိုးသားလွတ်တော်ကိုယ်စားလှယ်ဒေါ်ဆူဇနာလတ်လာဆိုးနဲ့ကိုရယ်ပါဝင်ဆွေးနွေးသူတွေစာရေးသားပေးဖို့သူတွေနဲ့တောထရှင်တွေအားလုံးအထူးကျေးဇူးတင်ပါတယ်ခင်ဗျာ